တော်ရရှိမြခင်ဗျာလူလူချင်းကြုံပြုတ်စေခိုင်းမှကြုံဘဝကိုရောက်ရတာမဟုတ်ပါဘူးကိုယ့်ကိုယ်ပဲအရာကနိုင်နေပါသလဲကိုယ့်ကိုယ်နိုင်နေတဲ့အဲ့ဒီအရာဟာကိုယ့်ရဲ့သခင်ဖြစ်သလိုကိုယ်ကလည်းအဲ့ဒီအရာရဲ့ကြုံဖြစ်ကိုရောက်ရပါတယ်အရက်ကြုံမူးယစ်ဆေးဝါးကြုံလောင်းကစားကြုံစတဲ့အရာတွေရဲ့ကြုံဖြစ်ရပါတယ်လူကိုယ်နိုင်သောအရာသည်လူ၏သခင်ဖြစ်၏လို့အတိအလင်းဖော်ပြထားတဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံတမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေထရုဩဝါဒစာဒုတိယဆောင်အခန်းကြီး2အခန်းငယ်18ကနေအခန်းငယ်22အထိကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှလေ့လာမှဖြစ်ပါတယ်။ခရိယံဖြစ်ပေမဲ့ယေရှုခရစ်တော်အပေါ်ယုံကြည်ခြင်းရင်းရင်တဲ့သူဟာကိုယ့်အံဘတ်ကိုကိုပြန်စားတဲ့ခွေဆေးကြောပြီးမှရှင်ပြန်လူတဲ့ဝက်လိုပဲလို့ဖော်ပြထားတဲ့ရှင်ပေထရုဩဝါဒစာဒုတိယဆောင်အခန်းကြီး2အခန်းငယ်18ကနေအခန်းငယ်22အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုသုံးသပ်တင်ပြထားပါဗျာ
။ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာ။အဖဖရာသခင်ပို့ဆောင်တော်မူသောကျေးဇူးတော်များလမ်းပြတော်မူခြင်းကျေးဇူးတော်များကြောင့်တမန်တော်ကြီးရှင်ပေတရုမှတဆင့်ကြားနာရပါတဲ့ဩဝါဒစာတွေဟာဒီကနေ့ဆိုရင်ဖြင့်ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2ရဲ့ဏိဂုံးပိုင်းတွေကိုထပ်မံရောက်ရှိလာပါပြီ။ပြီးခဲ့တဲ့သင်ခန်းစာတွေအထိပြန်ပြီးစဉ်းစားလိုက်မယ်ဆိုရင်ကျွန်တော်တို့ရယူခံစားခဲ့ကြရတဲ့အချက်တွေကတော့အဖဖျားသခင်ကြီးကယ်တင်ရှင်ယေရှုတော်ကိုသွေဖြီကြောခိုင်းခြင်းတဲ့လူသားတို့အတွေ့အမြဲအစဉ်သင်းဆောင်ပြီးတော့အားပေးနေပါသောစာရမဏတ်ရဲ့ဘက်တော်သားမိဆာဝါဒီများကိုသတိထားသူတို့ရဲ့ဖြစ်စဉ်တွေဟာဘယ်လိုရှိတတ်တယ်သူတို့ကိုယ်တိုင်ဟာဖောက်ပြန်ပျက်စီးနေကြရုံသာမကနောက်ဆုံးမှအဖဖျားသခင်ရဲ့အပြစ်ဒဏ်စီရင်ခြင်းကိုခံသွားကြရလိမ့်မယ်ဆိုတဲ့အကြောင်းတွေကိုစက်တိုက်ကြားနာလာခဲ့ကြရပါတယ်ရှိတဲ့ကာလကဣသရေလလူမျိုးတော်ကိုပိုက်ဆံရတာနဲ့ပဲယန္တုမောပဘက်ကဝင်ပြီးတော့ပူပေါင်းပြီးတော့ကျိန်ဆိုးပေးခဲ့သူကျိန်စာတိုက်ပေးခဲ့သူပရောဖက်လူလေလူရှုပ်ဘာလံဆိုတဲ့ပုဂ္ဂိုလ်တယောက်ရဲ့အကြောင်းတွေနဲ့အတူကျွန်တော်တို့အဖို့အလွန်ကောင်းမွန်တဲ့ရှေးအတိတ်ကာလသင်္ကန်းစာတွေကိုကျွန်တော်တို့ကြားနာခဲ့ကြပြီးပြီလေဖြစ်ပါလေအမုံပြည်မြစ်ကြီးအနာကပေတော်ယွာသာဘာလံဆိုရဟာအဖဖျားသခင်အမိန့်တော်ကိုတော့ကြောက်တာတော့မှန်လေအဖဖျားသခင်ကိုမသိဘူးမဟုတ်သိတယ်။ဒါပေမဲ့သိတဲ့ကြားတဲ့ကပဲနော်။လောဘလွန်ကျူးခြင်းဆိုတဲ့ဇာတိပဂရိစိတ်ထားကိုမထိနိုင်ဘူး။အဲ့ဒီလောဘလွန်ကျူးခြင်းအပြင်မောဘလူမျိုးတွေဘက်ကနေပြီးတော့ဖျားသခင်အလိုတော်ကိုစွန့်ခွာဆန့်ကျင်ပဲပြုတ်ပြီးတော့ဣသရေလလူမျိုးတော်ကိုနှင်ထုတ်နိုင်ဖို့စိတ်အားထက်သန်စွာနဲ့ဝင်ပြီးတော့ကျင်စာတိုက်ပြီးခဲ့တယ်။ဒါနဲ့ဘယ်လိုပဲပြောပြောအဖဖျားသခင်ကအပြစ်စီရင်ချက်ချပေးလိုက်တဲ့အခါကျတော့နောက်ဆုံးမှမောဘဘရင်ကြီးဘာလက်ကိုငုတ်တုတ်နှပေးမှထားပြီးတော့ဣသရီလာတွေကိုကြိမ်ထက်လိုက်တာလေကြိမ်ရမရောက်ဖဲနဲ့ကောင်းကြီးမင်္ဂလာတွေပေးမိရသားအကုန်လုံးကိုယ့်ရူကာယတွေဖြစ်ကုန်ကြရတယ်အဲ့ဒီပရောဖက်ဘာလန်ဟာအဲ့ဒီလိုလောဘလွန်ကျူးခြင်းသစ္စာဖောက်ခြင်းအဖဖျားသခင်ရဲ့အလိုတော်ကိုဆန့်ကျင်ခြင်းတွေကြောင့်မြဲလူတတ္တဝါမျိုးရဲ့လူစကားနဲ့အပြစ်တင်ခြင်းကိုတောင်ခံခဲ့ရတယ်နောက်ဆုံးမှလည်းဣသရေလလူမျိုးတော်ရဲ့ဓာတ်လက်နဲ့အဖြစ်သိချပျက်စီးခဲ့ရတယ်ဆိုတဲ့အချက်တွေကိုကျွန်တော်ကြားနာခဲ့ကြပြီဖြစ်ပါတယ်။ဒါကြောင့်မို့လဲရှင်ပေထရုဩဝါဒစာဒုတိယစာဆောင်အဖြစ်အချင်းချုပ်ဖော်ပြခဲ့တာကတော့လောဘလွန်ကျူးခြင်း၌ကျင်လေ၍ကျိန်တော်မူခြင်းဤသာဖြစ်ကြ၏ဆိုပြီးတော့အငယ်15ကနေ18အတွင်းမှအခုလိုအလေးနဲ့ပြုတ်ပြီးတော့တင်ပြခဲ့တာကိုကျွန်တော်ကြားနာခဲ့ရပါတယ်။ဖြောင်းမသောလမ်းတဲကထွက်၍လွှဲသွားသဖြင့်ဘောတော်ဤသာဘာလံဤလမ်းကိုလိုက်ကြ၏ထိုဘာလံသည်မတရားသောအမှုဤအခါကိုတက်မဲ့၍မိမိဒုစရိုက်အတွက်ကြောင့်ဆုံးမခြင်းကိုခံရ၏အဘယ်သူနည်းဟုမူကားစကားမပြောနိုင်သောမြဲသည်လူဘာသာအဖြစ်မွေ၍ထိုပရောဖက်ဤမိုက်မဲခြင်းကိုမြစ်တားလေ၏ထိုသူတို့သည်ရေမရှိသောရေတွင်းကဲ့သို့၎င်းလေတက်၍လွင့်သောမိုးတိမ်ကဲ့သို့၎င်းဖြစ်ကြ၏သူတို့အဖို့တခဲနဲ့သောသာဝရမှောင်မိုက်ကိုသူထားလျက်ရှိ၏တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဒါတွေဟာအလွန်ကြောက်မဲ့ဖွယ်ကောင်းတဲ့အပြစ်ရဲ့အဖို့အခအတိုင်းအစီရင်ခံရခြင်းကိုဖော်ပြခဲ့ခြင်းဖြစ်ပါတယ်ကျွန်တော်အဖို့အလွန်ကောင်းမွန်သောသင်ခန်းစာများပါမိတ်ဆွေအပေါင်းတို့ဒီကနေ့ဒီအချိန်မှာကျွန်တော်ဆက်ရအောင်မဲ့သင်ခန်းစာကတော့ခါတိုင်းကြားနေရတဲ့စာရန်ဘက်တော်သားတို့ရဲ့ဥဆောင်မှုအခန်းကဏ္ဍကိုနည်းနည်းလျှော့ချပြလိုက်ပြီးတော့ကျွန်တော်မိတ်ဆွေတို့တူးချင်းသတိထားရမယ်အချက်တွေးကိုသာပုံမလက်ညှိုးထိုးဖော်ပြသွားမယ်သင်ခန်းစာတွေပဲဖြစ်တယ်လို့ကျွန်တော်ဆိုချင်ပါ रे သူတို့အကြောင်းကနေပြီးတော့ကိုတို့အကြောင်းလို့ဆိုရင်လည်းမှားမယ်မထင် ကယ်တင်ရှင်သခင်နှင့်ဝေးကွာသောအသက်တာဤအကြီးတန်သောဘဝတရုပ်ကိုပုံဖော်ပြခြင်းပဲလို့ပြောခြင်းရင်လည်းပြောလို့ရနိုင်မဲ့သင်ခန်းစာသစ်ဖြစ်ပါတယ်စတင်နาศင်ကြည်ကြပါစို့ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2အငယ်18အကြောင်းမူကားမှားယွင်းခြင်း၌ကျင်လေသောသူတို့အထက်ကပြည့်ထွက်လူသောသူတို့ကိုထောင်လွှားသောအချီးနှီးစကားပြောသည်နှင့်ဇာတိပဂိတတ်မဲ့ခြင်းကိလေသာလွန်ကျူးခြင်းအဖြစ်အပြစ်သို့သွေးဆောင်တတ်ကြ၏မှားယွင်းခြင်းအပြစ်၌ကျင်လေနေရတဲ့လူတွေနဲ့ရှောက်ပြီးတော့ရောရောနှောနှောနေရာကနေထွက်ပြေးခြင်းလောက်အောင်အသိဝင်လာတဲ့လူတွေဘဝသစ်ကိုပြန်ပြီးတော့ရှေ့ရှုနေကြတဲ့လူတွေမိဆာဆရာသမားကြီးတွေရဲ့တိုက်တွန်းတဲ့ဒဏ်လေထွားတဲ့ဒဏ်ကြွားဝါတဲ့ဒဏ်ဆွဲတဲ့ဒဏ်တွေကိုကြကြမခတ်နိုင်ဘူးဟုတ်မှာပါလေသူတို့ပြောတာလေအတော်လေးကောင်းတာပဲဒါလေးဒီလောက်လှုပ်လိုက်တာကတော့အပြစ်မဖြစ်နိုင်တော့ပါဘူးနောက်ကျောင်းကိုပြန်ပြီးတော့တပွဲလောက်နှွှဲလိုက်ရင်ကောင်းမှာပါဆိုတဲ့အတွေးအခေါ်မျိုးတွေတစ်ခါထပ်ပြီးတော့ဝင်လာတယ်ဇာတိပဂိရိအကြိုက်နောက်ကိုပြန်ပြီးတော့ရိမ့်သွားတယ်ဆိုတဲ့သဘောပေါ့အဲ့ဒါနဲ့ပဲသူတို့လေကျောမှမိပြီးတော့ကိုတိုင်ဟာအဲ့ဒီအပြစ်နွန်တွင်းကနေရှင်းရှင်းကိုကိုမလွတ်နိုင်တော့ဘူးအဲ့ဒီအပြစ်ရိတ်မှပဲတဝဲလေလေပြန်ပြီးတော့ဖြစ်ရတယ်ဆိုတဲ့အချက်ကိုဖော်ပြပေးလိုက်ခြင်းပါဟုတ်ပါတယ်မိတ်ဆွေတို့တတ်ရှင်းအပေါင်းတို့အဖဖျားသခင်နဲ့ကယ်တင်ရှင်သခင်ခရစ်တော်ကိုသာဗဟုပြုပြီးတော့မှအသင်းတော်ဆရာဟာဖြစ်တည်လာရခြင်းပါဒါ၄ကိုလူတွေပြောအောင်အသင်းတော်ကိုဆွဲဆောင်မှုရှိအောင်ဆိုတဲ့သဘောမျိုးနဲ့ဝိညာဉ်ရေးနဲ့မဆိုင်တဲ့တခြားအပျော်အပါးများနဲ့ဆွဲဆောင်တယ်ဆရာဟာတကယ်တော့ခရစ်တော်ဤအသင်းတော်ဤအခြေခံသမာတရားတော့အရှင်မဟုတ်ပါဘူးမူမမှန်ပါဘူးလို့ကျွန်တော်ပြောရမှာပါအခုဒီနေရာမှာတမန်တော်ကြီးဖော်ပြပေးလိုက်တဲ့ထောင်လွှားသောအချီးနှီးစကားများဆရာကို Swelling words of vanity လို့ဖော်ပြပါတယ်ဂုံတုဂုံပြိုင်တွေအကြွားအဝါတွေဟီလာဟာလာတွေအကုန်လုံးအကျုံးဝင်နေတယ်ဆရာကိုတိတိသာသာဖော်ညွှန်နေပါတယ်ဝိညာဉ်အရှိန်တကူပြင်းထန်စွာနဲ့သာသနာပြုသောအသင်းတော်တောင်ထိပ်၌တည်သောမိကွက်ကဲ့သို့အလင်းရောင်ကိုဆောင်ကျဉ်လိုတဲ့အသင်းတော်ကြီးဘဝကနေပြီးတော့တပြေးပြေးလော်ကီဆန်လွန်းတဲ့အသင်းတော်ဘဝကိုရောက်ရခြင်းများဟာအဲ့ဒီလိုအဖဖခင်ကိုဗဟုမပြုတဲ့အုပ်စုခရစ်တော်ကိုနဘေးချိတ်ထားတဲ့အသွေးအသားအုပ်စုသမားတို့ကြီးမားအားကောင်းလာခြင်းပဲလို့ကျွန်တော်တို့ခံယူကြရမှာဖြစ်ပါတယ်အဲ့ဒီလော်ကီဆန်ရဲ့အသင်းတော်တို့ပြုပြင်ပြောင်းလဲနိုင်ရန်အတွက်အခြားနီလန်တွေနဲ့ဝိညာဉ်အင်အားကိုဖြည့်တင်းကြရမှာဖြစ်ပါလေ။ယုံကြည်ခြင်းအဖွဲ့အစည်းဒီဟူသောခရစ်တော်ဒီဟူသောဥက္ကောင့်၌တွေ့ဆက်သောအသင်းတော်တို့ခံယူကျင့်သုံးရန်အချက်တွေဟာဘာတွေဖြစ်ကြသလဲဆိုရကူကိုလိုသဲဩဝါဒစာမှတ်သင့်ကျွန်တော်အခုလို့သိထားကြရပြီးပြီလေဖြစ်ပါလေ။ကိုလိုသဲဩဝါဒစာအခန်းကြီး3အငယ်14မှ19စုံလင်ခြင်းအဖွဲ့အစည်းဒီဟူသောချစ်ချင်းမေတ္တာကိုထပ်၍ယူတင်ဝတ်ဆောင်ကြလော။သင်တို့စိတ်နှလုံးအထက်၌ခရစ်တော်၏ငြိမ်သက်ခြင်းအုပ်ဆိုးစေ။ထို့သောအလိုငှာသင်တို့သည်တစ်လုံးတစ်ကိုယ်တည်း၌ခေါ်ထားတော်မူခြင်းကိုခံကြသည်ဖြစ်၍ယေရှုတော်ကိုသိသောစိတ်ရှိကြလော။ခရစ်တော်၏နှုတ်ကပတ်တရားသည်ပညာအမျိုးမျိုးနှင့်သင်တို့အထက်၌ကြွယ်ဝစွာတည်နေ၍သင်တို့သည်ဆာလံတည်ခြင်းမှစသောဓမ္မတည်ခြင်းအမျိုးမျိုးအပြင်အချင်းချင်းတို့ကိုဆုံးမသွန်သင်ခြင်းသတိပေးခြင်းကိုပြု၍နူးညွတ်သောစိတ်နှလုံးနှင့်ဖျားသခင်ရှိတော်၌တင့်တယ်လျှောက်ပတ်စွာတည်ခြင်းဆိုကြလော။စကားပြောသော၎င်းအမှုဆောင်ရွက်သော၎င်းသခင်ယေရှု၏နာမတော်ကိုထောက်၍ခတ်သိမ်းသောအမှုတို့ကိုပြုမူဖြင့်ကျေးဇူးတော်ကြီးလှပါ၏ဟုထိုသခင်ကိုအမိပြု၍ခမည်းတော်ဖျားသခင်ရှိ၌ဝန်ခံကြလော။တဲ့မိတ်ဆွေအပေါင်းတို့အခုအချိန်မှာတမန်တော်ကြီးရှင်ပေတရုဖော်ပြနေတဲ့ဩဝါဒစာတွေဟာဘေဘက်ကမှဟာလာဟင်းလင်းမဖြစ်သောဩဝါဒများဖြစ်တယ်။လိုလေသေးမရှိအောင်စိစက်တဲ့ဩဝါဒများဖြစ်တယ်လို့ပြောရမယ်ထင်ပါ रे ။ဒီကျမ်းရဲ့အငယ်6မှာတုန်းကဆိုရင်နောင်၌မတရားသောအကျင့်ကိုကျင့်အံ့သောသူတို့အတွေ့ဆရာကိုလည်းကျွန်တော်တို့ကြားခဲ့ရပြီးပြီ။အခုမှကျတော့မှားယွင်းခြင်း၌ကျင်လေသူတို့အထက်ကထွက်ပြေးလူသောသူဆိုပြီးတော့ဖော်ပြပါ रे ။တနည်းအားဖြင့်ကတော့တစ်ခြေလှမ်းမှားတော့မဲ့လူတွေအတွက်မိဆာဆရာတို့ဟာမှားဖို့ရန်တိုက်တွန်းအားပေးတတ်တယ်။နှစ်အမှားကိုအမှားမှန်သိလို့အမှန်ဘက်ကိုပြန်လာလူသူတို့ကိုကြတော့အဲ့ဒီမိဆာဆရာတွေဟာပဲပြန်မလာနိုင်အောင်ဆွဲထားကြတယ်ဆိုတဲ့အတိတ်ပဲဖြစ်နေပါတယ်။ကျွန်တော်တစ်ခါပြန်ပြောပြရစီခြေလှမ်းမှားတော့မဲ့လူတွေအတွက်မိဆာဆရာတို့ဟာမှားဖို့ရန်တွန်းပို့တယ်။အမှားကိုအမှားမှန်သိလို့အမှန်ဘက်ကိုပြန်လာလူသူတို့ကိုကြတော့အဲ့ဒီမိဆာဆရာတွေဟာ ပြန်မလာနိုင်အောင်ဆွဲထားကြတယ်ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2အငယ်19လွတ်ချင်းအခွင့်ရှိသည်ဟုဝန်ခံလျက်ပင်ကိုတိုင်ပုတ်ပြက်ချင်းဤကျွံဖြစ်ကြ၏အဘယ်သို့နည်းဟုမူကားလူကိုနိုင်သောအရာသည်လူဤသခင်ဖြစ်၏လွတ်ချင်းအခွင့်ရှိသည်ဆိုတာကိုဝန်ခံပါတယ်တဲ့နော်ဟုတ်ပါတယ်မိစ္ဆာနတ်ဆိုးဆိုရတွေ့ဟာအဖဖျားသခင်ရဲ့ဘုံတကူတော်ကိုကောင်းကောင်းကြီးသိတယ်။ဖျားသခင်ကိုလည်းကြောက်တော့ကြောက်တတ်ကြသားပဲ။ဒါပေမဲ့အဲ့ဒီကြားတဲ့ကပဲအဖဖျားသခင်ကိုကိုယ့်ကိုမကိုးကွယ်နိုင်ဘူး။ကိုယ်တိုင်ဟာပုတ်ပြက်ချင်းလမ်းကြောင်းကိုပဲသွားနေကြတယ်ဆိုတာဟာရှင်းနေပါတယ်။တိတိကြီးနဲ့ပဲအဖဖျားသခင်ကိုအဖဖျားသခင်ကိုဆန့်ကျင်ပုန်ကန်နေကြတယ်ဆိုတဲ့သဘောပေါ့။မိတ်ဆွေတို့တတ်ရှင်အပေါင်းတို့ယုံကြည်တာယုံကြည်တာပါပဲနော်။ယုံကြည်ခြင်းဆိုတာနဲ့အညီထိုက်တန်သောအကျင့်တရားဆိုတာရှိကြရမယ်။ကိုယုံကြည်သောယေရှုတော်ကိုတုံ့ပြန်ဝေမျှကြရမယ်။စကားတော်ကိုနားထောင်ကြရမယ်။ယုံတာနဲ့တင်ပြီးကြီးဆိုလို့ကတော့နတ်ဆိုးတို့ဒီပင်လျင်ဖျားသခင်ရှိတာကိုယုံသားပဲ။ကြောက်ရွံ့ကြသားပဲဆိုတဲ့အချက်တွေကိုရှင်ယာကုပ်ဩဝါဒစာကဆုံးမခဲ့ကြောင်းကိုလည်းကျွန်တော်တွေ့ကြရပြီးပါပြီ။ဟုတ်ပါတယ်။ရှင်ယာကုပ်ဩဝါဒစာအခန်းကြီး1အငယ်18မှ19ကိုပြန်ကြည့်ပါ။ထိုနည်းတူအကျင့်နှင့်ကင်းသောယုံကြည်ခြင်းသည်တပါးသည်ရှိသောကြောင့်အသေဖြစ်၏။တနည်းကားသင်သည်ယုံကြည်ခြင်းရှိ၏ငါသည်အကျင့်ရှိ၏။သို့ဖြစ်၍သင်သည်အကျင့်မရှိဘဲသင်၏ယုံကြည်ခြင်းကိုပြလော့။ငါမူကားအကျင့်အဖြစ်ငါ၏ယုံကြည်ခြင်းကိုပြမည်ဟုပြောเสียရှိ၏။ဖျားသခင်တဆူသည်ရှိသည်ဟုသင်သည်ယုံ၏။ကောင်းပေ၏။နတ်ဆိုးတို့သည်ယုံ၍ကြောက်ရွံ့တုန်လှုပ်ကြ၏တဲ့မိတ်ဆွေအပေါင်းတို့လွတ်ချင်းအခွင့်ရှိသည်ဟုဝန်ခံလျက်ကပင်လျှင်ကိုယ်တိုင်ပုတ်ပြက်ချင်းဤကျွံဖြစ်ကြ၏အဘယ်သို့နည်းဟုမူကားလူကိုနိုင်သောအရာသည်လူဤသခင်ဖြစ်ကြ၏တဲ့အတော်လေးကိုထူးဆန်းနေတယ်လို့ကျွန်တော်ဆိုခြင်းပါ रे ဟုတ်ပါ रे နောက်ထပ်ဆက်လိုက်တဲ့ဇကဆက်အတွဲကလေးဟာအတော်ကြီးကိုထူးဆန်းနေတာကိုကျွန်တော်တို့သတိပြုနိုင်ပါ रे သိတယ်သီးရဲ့နဲ့ဆက်ပြီးတော့မိုက်တယ်တဲ့။ဒါဟာဘုရားသခင်ချုပ်ကင်ထားခြင်းပဲလို့ဖော်ပြတာပါ။မှန်ပါတယ်မိတ်ဆွေအပေါင်းတို့။အဖဘုရားသခင်စီရင်တော်မူချက်တို့သည်နားမလည်နှိမ်လောက်အောင်နည်းနည်းသည်ဆရာကိုဖော်ပြပေးလိုက်တာပါပဲ။အရင်မကြည့်ပါဘူး။သူဟာလူကိုနိုင်သောသခင်ဖြစ်တယ်ဆိုရင်တော်ပြီလို့ယတိပြခံယူလိုက်ပါ။သူအလိုတော်ကိုနားခံပါ။စိတ်ဝိညာဉ်ကိုသူ့ကိုချစ်ကြောက်ယိုသေးသောစိတ်နှင့်ပြည့်စေပါ။ဝိညာဉ်ခွန်အားကိုသွင်း၍ယုံကြည်ခြင်းခံကြစေပါ။သူဟာကိုယ်ကိုအသက်ပေး၍ရွေးနှုတ်သောသခင်ဆိုတဲ့ကယ်တင်ရှင်အဖြစ်လက်ခံပြီးတော့ယုံကြည်ကိုးကွယ်လိုက်ပါ။သူအနာကိုပြတ်ဖို့ကိုးကွယ်ပါ။သူဤအတောင်တော်အရေးအောက်သို့တိုးဝင်ပါ။ဒါဟာအဖြေပဲဖြစ်တယ်လို့ကျွန်တော်ဆိုခြင်းပါ रे ။ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2အငယ်20ကယ်တင်တော်မူသောအရှင်သခင်ယေရှုခရစ်ကိုသီကျွမ်းခြင်းအပြင်လောကီညစ်ညူးခြင်းနှင့်ကင်းလွတ်ပြီးမှတဖန်ကြော့မိ၍ရှုံးလျင်နောက်ဖြစ်ဟန်သည်ရှေးဖြစ်ဟန်တဲ့သာ၍ဆို၏အတော်ကြီးကိုကြဲကြဲပြက်ပြက်စဉ်းစားယူကြရလိမ့်မယ်လို့ကျွန်တော်ခံယူမိပါတယ်အဖဖခင်သခင်ကိုယုံကြည်တယ်ယေရှုခရစ်ကိုသီကျွမ်းကြတယ်အဲ့ဒီမှာတဲ့လောကီညစ်ညူးခြင်းနဲ့လွတ်ကင်းတယ်တဲ့ဒါဟာဘာကိုဆိုလိုပါသလဲဒီနေရာမှာလောကီညစ်ညူးခြင်းဆိုတာဟာpollutions of the world ဖော်ပြထားပါ रे ကမ္ဘာလောကကြီးရဲ့ညစ်ညူးခြင်းတွေနဲ့ကင်းလွတ်တယ်ဆိုတဲ့သဘောဖြစ်တာကိုတွေ့ရပါ रे ကျွန်တော်တို့ဟာဒီဩဝါဒစာရဲ့ဒုတိယစာဆောင်အခန်းကြီး1အငယ်4မှာတုန်းကဆိုရင်လောကီညစ်ညူးခြင်းသို့မဟုတ်အခုဖော်ပြထားတဲ့ pollutions နဲ့မတူညီတဲ့ဝေါ်ဟာရကိုကြားနာခဲ့ရပါ रे သဘောတရားအရာကတော့သိပ်မကွာဘူးစင်တူတယ်အနှစ်သာရတို့ကတော့ခြားနာတယ်မတူဘူးဆိုတာတွေ့ကိုလေကျွန်တော်တို့ဟာအဲ့ဒီမှာကလေးကဖော်ပြပြီးခဲ့ပါပြီအခန်းကြီး1ရဲ့အငယ်4ဟာအခုလို့ဖော်ပြခဲ့ပါတယ်အတိတ်ပဲပို့ပြီးရှင်းအောင်လို့အငယ်3နဲ့တွဲပြီးတော့ကျွန်တော်အနေနဲ့ပြန်လည်တင်ပြခြင်းပါတယ်ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး1အငယ်3နဲ့4ထိုသို့နှင့်အညီငါတို့ကိုဘုံတကူတော်နှင့်ခေါ်တော်မူသောဖခင်ကိုသိသောညံအဖြစ်ငါတို့အားအသက်ရှင်ခြင်းဖခင်ဝတ်၌မွေးလျော်ခြင်းနှင့်ဆက်ဆိုင်သောအရာရှိသမျှတို့ကိုဖခင်တကူတော်သည်ပေးသနာတော်မူပြီးထိုသို့သောအဖြစ်လည်းအလွန်ကြီးမြတ်၍အဖိုးထိုက်သောဂရုများကိုငါတို့၌အပ်ပေးတော်မူပြီးအကြောင်းမူကားထိုဂရုတော်များကိုအမိပြု၍သင်တို့သည်လောကီတတ်မဲ့ခြင်းအညစ်အကြေးနှင့်ကင်းလွတ်သည်ဖြင့် ဖျားပဂရိကိုဆက်ဆံရသောသူဖြစ်ကြမည်အကြောင်းဒီတဲ့အဲ့ဒီမှာဖော်ပြထားတဲ့လောကီတက်မဲ့ခြင်းဆိုတာဟာ pollutions လို့ဆိုတဲ့ပြင်ပကပညဉ့်ဉန်းခြင်းမဟုတ်လူသားတို့ရဲ့အစ္စတနှလုံးသားတွင်းမှာတည်ရှိနေတဲ့လောကီတက်မဲ့ခြင်းအညစ်အကြေးသာလျှင်ဖြစ်တယ်အဲ့ဒါကိုကြတော့ pollution လို့မခေါ်တော့ဘဲနဲ့ corruption ဆိုပြီးတော့သုံးဆွေးတယ်အဲ့ဒီမှာတင်ဝိညာဉ်ရေးအနှစ်သာရဟာနှစ်မျိုးပေါ်ထွက်လာရတယ်ဆိုတာကိုကျွန်တော်စဉ်းစားဖို့တင်ပြပေးခဲ့ပြီးဖြစ်ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ယေရှုခရစ်ကိုသီကျွမ်းခြင်းညံအဖြစ်ဂရိတော်နှင့်အညီကျေးဇူးတော်ကြောင့်ပေးသနာတော်မူသောအခွင့်အရေးသည်နှလုံးသားစိတ်ဝိညာဉ်ကိုသန့်ရှင်းစေခဲ့သည်ဤကဲ့သို့မိမိတို့၏စိတ်ဝိညာဉ်သန့်ရှင်းခြင်းခွန်အားတို့ကြောင့်ပြင်ပညဉ့်ဉန်းသောကမ္ဘာလောကနှင့်ကိုယ်သည်မသက်ဆိုင်တော်ဘဲနေအဖဖျားသခင်၏ဝိညာဏလူသားဖြစ်ခွင့်ကိုရရှိလာသည်ထိုအခါဖျားသခင်၏ပဂရိနှင့်ဆက်ဆံသောသူဟူသောအဖြစ်သို့ရောက်ရှိလာရသည်ဆရာကိုအဲ့ဒီအပိုင်းမှာကျွန်တော်နားလည်အောင်ဖွင့်ဆိုပေးခဲ့ပြီဖြစ်ပါတယ်သောသောယင်းသည်ကိုဤကိုခွန်ကိုအားကိုဇာတိပဂရိတတ္တိဒူးကြောင့်အရှင်မဟုတ်ကေတင်ရှင်ဤကျေးဇူးတော်ကိုခံယူရရှိခြင်းကြောင့်သာလျှင်ဖြစ်သည်ဆိုတာကိုနားလည်ရမည်ထိုကျေးဇူးတော်ကိုနားလည်ခြင်းအဖြစ်လေနောက်ထပ်ကျင့်သုံးရန်ဝိညာဉ်ပါရမီများကိုဆက်လက်ခံယူထားကြရမည်ဆိုတဲ့အချက်တွေးဟာလေအဲ့ဒီကြံပိုင်းမှာပဲကျွန်တော်ဆက်လက်တွေ့မြင်ခဲ့ရပါတယ်ပါပါရမီတွေလေဆိုတော့အခုပြန်ပြီးတော့အစကောက်နေတဲ့အဲ့ဒီအခန်းကြီး1ထဲကပဲယုံကြည်သူတို့၌ရှိကြရမည်ဝိညာဏပါရမီတွေဖြစ်ပါတယ်ပြန်ပြီးတော့ကြည်ကြပါအောင်စုရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး1အငယ်9မှ9ထို့သို့အလိုငှာသင်တို့သည်ယုံကြည်ခြင်း၌သီလကို၎င်းသီလ၌ပညာကို၎င်းပညာ၌ကာမဂုဏ်ချုပ်တီးခြင်းကို၎င်းကာမဂုဏ်ချုပ်တီးခြင်း၌သီးခံခြင်းကို၎င်းသီးခံခြင်း၌ဖျားဝတ်ကိုပြုတ်၍မွေ့လျော်ခြင်းကို၎င်းထိုမွေ့လျော်ခြင်း၌ညီအကိုစုံမဲ့ခြင်းကို၎င်းညီအကိုစုံမဲ့ခြင်း၌ချစ်ချင်းမေတ္တာကို၎င်းအလွန်ကြိုးစားအားထုတ်၍ထက်ဆင့်ကြလော့အကြောင်းမူကားထိုပါရမီတို့သည်သင်တို့၌ရှိ၍ကြွယ်ဝလျှင်ငါတို့သခင်ယေရှုခရစ်ကိုသီကျွမ်းခြင်း၌မပြင်းရည်စေခြင်းဟာ၎င်းအကျိုးမဲ့မဖြစ်စေခြင်းဟာ၎င်းပြုပြင်တတ်ကြ၏ထိုပါရမီနှင့်ကင်းသောသူမူကားမျက်စိကံ၏ကိုမျက်စိကိုကိုပိတ်မိ၏မိမိအပြစ်ဟောင်းဆေးကြောကြောင်းကိုမေ့လျော့၏တဲ့ကြားရပါပြီနော်အလွန်ကြိုးစားအားထုတ်ရမယ်အထက်ထက်ဆင့်၍အားဖြင့်သွန်လောင်းပေးရမယ်ဆိုတဲ့သဘောအဲ့ဒီလိုကြိုးစားအားထုတ်ခြင်းအဖြစ်ထမှန်အတိပြုတ်ပေးလိုက်တဲ့ဂျေစုတော်ကတော့ကျွန်တော်တို့အားလုံးမျော်လင့်တောင့်တတဲ့မဟာသုဂျေစုတွေပဲဖြစ်တဲ့အကြောင်းကိုလေအဲ့ဒီကြံပိုင်းမှာပဲဆက်လက်ပြီးတော့တွေ့ကြရပြန်ပါလေထို့ကြောင့်ညီအကိုတို့သင်တို့ခံရသောခေါ်တော်မူခြင်းနှင့်ရွေးချယ်တော်မူခြင်းကိုတည်မြဲစေခြင်းဟာသာ၍ကြိုးစားအားထုတ်ကြလောတို့ပြုလျင်ရွေးလျော်ခြင်းနှင့်အစဉ်ကင်းလွတ်သည်ဖြစ်၍ငါတို့ကိုကယ်တင်တော်မူသောအရှင်သခင်ယေရှုခရစ်၏ထာဝရနိုင်ငံတော်တည်းသို့ဝင်စားခြင်းအခွင့်ကိုသင်တို့အားကြွယ်ဝစွာပေးသနာတော်မူလတ္တံတဲ့ဂိုင်းဘာများလွဲเสียချော်เสียအကြောင်းရှိတဲ့သုကျေးဇူးတော်ဖြစ်ပါသလဲအဖဖျားသခင်ဤဂရိတော်နှင့်အညီပေးသနာတော်မူတဲ့အဲ့ဒီမှာရင်ဂျေဇူးကြီးတခုဖြစ်တဲ့နှလုံးသားစိတ်ဝိညာဉ်၌ဖန်ရှင်ခြင်းအခွင့်ကိုရရှိတယ်။ဒီအခါမှာထိုက်တန်တဲ့ဝိညာဉ်ပါရမီ၊ယုံကြည်ခြင်းပါရမီတွေကိုတည်ဆောက်ကြရမယ်၊ကြိုးစားအားထုတ်ကြရမယ်ဆိုတာကိုထည့်ပြီးတော့ဆက်ပြီးတော့ပြောတယ်။မလုံနိုင်ကြဘူးလား။ကိုယ်မှာရရှိထားပြီးသားအခွင့်အရေးဆိုတာဟာအင်အားကြီးတခုအဖြစ်ကြောတော့နောက်ခံတည်ရှိပေးနေပြီလေ။တနည်းအားဖြင့်ခရစ်တော်၏ဖန်ရှင်သောဝိညာဉ်တော်ကိုယ်တိုင်ဟာကိုယ့်ကိုစောင့်ရှောက်ထားပြီးပြီ။ဒါဟာအဖဖျားသခင်ကိုတော်တိုင်အလိုတော်ရှိလို့ပေးကူပေးမဲ့ခွန်အားလည်းဖြစ်တယ်လို့ကျွန်တော်အကြည်အလေနားလေခဲ့ကြပြီဖြစ်ပါတယ်။ဟေးအဲ့ဒီလိုဩဝါဒရဲ့အစပြုကလေးကအကြည်အလေရှိခဲ့ပါသောသန့်ရှင်ခြင်း။လောကီအညစ်အကြေးများနဲ့ကင်းဝေးခဲ့စေသည့်တိုင်အောင်ဂျေစုကြီးရဲ့ပါသောသန့်ရှင်ခြင်းဆုဂျေစု။ဒီလောက်အထိအရှိန်တကိုးကြီးမားတဲ့ကြာကယုံကြည်စရာတောင်မရှိဘူးနော်။အဲ့ဒီကောင်းကြီးမင်္ဂလာဟာတပန်ကြော့မိပြီရှုံးပြင်းတဲ့ပက်လက်ကိုလန်တာပဲမဟုတ်ဘူးလားဘယ်လိုနည်းနဲ့တပန်ကြော့မိပါသလဲဖော်ပြခဲ့တဲ့ဝိညာဉ်ပါရမီတို့ကိုအသင့်ရှင်းနေပြီးသားဖြစ်တဲ့တန်ရှင်းခြင်းအပေါ်မှာထပ်မံတိဆောက်ခြင်းမရှိလို့ပဲပေါ့တေသေးချေချာကင်းလွတ်ခဲ့ရပြီးသားဖြစ်ပါတော့အပြစ်တုစရဲ့အညစ်အကြေးတို့ကိုသာပြန်လဲယူတင်ဝတ်ဆောင်လို့ပဲပေါ့အဲ့ဒါကိုဘသူတွေကလုပ်တယ်လေစာရမဏတ်လုပ်တယ်တဲ့ အန်တီခရစ်ခေါ်ခရစ်တော်ဆန့်ကျင်ရေးသမားတွေလှုပ်တယ်မိစ္ဆာဆရာတွေလှုပ်တယ်တဲ့ဒါမဲ့နော်ဒါကိုလေကျွန်တော်မိษွေတို့ရဲ့လူဇာတိပဂရိအသွေးအသားဟာပွားပြီးတော့လက်ခံလိုက်တယ်အဲ့ဒီစာရမဏတ်အဝွန်အဝိုင်းကြီးရှိနေတာကိုကျွန်တော်တင်ပြရသောသမာကျမ်းအဖွဲ့ကအသိအမှတ်ကောင်းကောင်းကြီးပြုပါတယ်မပြုခြင်းလို့လည်းမဖြစ်ပါဘူးဒါဟာအမှန်ရှိနေတာပဲမဟုတ်ဘူးလားအဲ့ဒါကြောင့်လဲသူတို့အတွက်ထိုက်တန်တဲ့ဂန္ဓာရှိတဲ့လူသူတို့အကြောင်းတွေကိုစာအုပ်စာပေတွေအတွေ့အမြင်တွေအတွေ့အကြုံအသီးအသီးတွေနဲ့ရေးဖွဲ့ဖော်ပြထားတာတွေဟာလေကမ္ဘာခရစ်ယာန်နိုင်ငံကြီးတွေမှာအထူးဖြင့်ဒီစာအုပ်တွေဟာအများကြီးပဲဆိုတာကိုကျွန်တော်တို့ပြောခဲ့ပြီးပါပြီ။ဒါပေမဲ့ကျွန်တော်တို့အဖွဲ့ဟာသူတို့လိုအဖြစ်သမားတွေတဲ့ကယ်တင်ရှင်သခင်ခရစ်တော်အကြောင်းကိုသာပို့ပြီးတော့ပြောခြင်းတယ်၊သိခြင်းတယ်၊နားလေခြင်းတယ်ခရစ်တော်ကိုသိနာလေရခြင်းတဲ့ပိုင်ဆိုင်ရယူခြင်းတဲ့ပိုင်ဆိုင်ရယူရခြင်းတဲ့တခြားဘာကိုမျှပို့ပြီးတော့တံပိုးမထားနိုင်ခဲ့ပါကြောင်းကိုလေတံပိုးမထားနိုင်ပါကြောင်းကိုလေကျွန်တော်တို့ဖော်ပြခဲ့ပြီးပြီဖြစ်ပါလေဟုတ်ပါတယ်မိတ်ဆွေအပေါင်းတို့တမန်တော်ကြီးရှင်ပေါလုဖော်ပြခဲ့တဲ့ဖိလိပ္ပိဩဝါဒစာထဲကသင်ခန်းစာဟာဒီအချက်ကိုအထူးအရေးတကြီးမိမောင်းထုတ်ပြနေပါလေကျွန်တော်ဘာဖြစ်လို့ဒီမိစ္ဆာစာရန်အကြောင်းကိုအလေးအနက်ပြုပြီးစိတ်ဝင်စားနေဖို့လိုမှာတုံးကျွန်တော်တို့ဟာအသက်ရှင်တော်မူသောအဖဖခင်ကိုကိုးကွယ်တယ်။ကျွန်တော်ရဲ့ဘဝအသက်တာမှာကြွယ်ဝပြည့်စုံခြင်းကိုအကျွင့်မဲ့ပေးနိုင်တဲ့အဖဖခင်ကိုယုံကြည်တော်သူများဖြစ်တယ်။ကယ်တင်ရှင်သခင်ခရစ်တော်ရဲ့ကြီးစုတော်အရေးအောက်မှာလုံခြုံစွာနေရတော်သူများသာဖြစ်တယ်။ကယ်တင်ရှင်သခင်ခရစ်တော်ရဲ့အကြောင်းကိုသာလျှင်ကျွန်တော်အသေးစိတ်ပို၍နားလည်ဖို့ရန်ကြိုးစားကြရမှာဖြစ်ပါတယ်။ဖိလိပ္ပိဩဝါဒစာအခန်းကြီး3ထဲကရှင်ပေါလုဖော်ပြခဲ့တဲ့အချက်ကလေးကိုလေကျွန်တော်ထပ်မံပြီးတော့သတိပေးခြင်းပါသေးတယ်။သို့တော်လေငါ၏အကျိုးစီးပွားကိုပြည့်စုံသောအရာရှိသမျှတို့ကိုရှုံးစေသောအရာကဲ့သို့ခရစ်တော်ကြောင့်ငါထင်မှတ်၏။ထို့မြမကငါ၏သခင်ယေရှုခရစ်ကိုသိသောပညာသည်အဘယ်မျှလောက်မြတ်သည်ကိုထောက်၍ခတ်သိမ်းသောအရာတို့ကိုရှုံးစေသောအရာကဲ့သို့ငါထင်မှတ်၏။သူသခင်ကြောင့်ခသိန်းသောအရာတို့ကိုအရှုံးခံရပြီးသေခြင်းမှထမြောက်သောအခွင့်ကိုငါရနိုင်ကောင်းဖြင့်ကိုရောသည်အသေးခံတော်မူသည့်ဤသူငါသည်လည်းအသေးခံ၍ထိုသခင်ကို၎င်းထမြောက်တော်မူခြင်းဤတကူကို၎င်းဆင်းရဲခံတော်မူခြင်းကိုဆက်ဆံ၍ခံခြင်းကို၎င်းသိကြွခြင်းဟာပညာတရားအဖြစ်ရသောကိုဖြောက်မှတ်ခြင်းကိုမကူစားပေခရစ်တော်ကိုယုံကြည်ခြင်းအဖြစ်ရသောဖြောက်မှတ်ခြင်းဒီဟုသောယုံကြည်ခြင်းအတွေ့အကြုံဖျားသခင်ပေးတော်မူသောဖြောက်မှတ်ခြင်းကိုကိုးစားသဖြင့်ခရစ်တော်ကိုအမျက်ရ၍ထိုသခင်၌တည်ပါမည်အကြောင်းခတ်သိမ်းသောအရာတို့ကိုမစင်ကဲ့သို့ငါထင်မှတ်၏တဲ့ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2အငယ်27နဲ့22အဆုံးအထိဖြောက်မှတ်ခြင်းတရားလမ်းကိုသိ၍မိမိခံခဲ့ပြီးသောတန်ရှင်သောပညာကိုတဖန်စွန့်ပစ်သည်တဲ့ထိုလမ်းကိုမသိဘဲနေသောသာ၍ကောင်း၏ခွေသည်မိမိအံဘက်ကိုပြန်၍စား၏ဝက်သည်လည်းဆေးပြီးမှရှွန့်တွင်လူပြန်၏ဟုမှန်သောစကားပုံသည်ထိုသူတို့၌ပြည့်စုံသည်အခုအပိုင်းဟာတမန်တော်ကြီးရှင်ပေတရုအနေနဲ့သူ့ဘဝအသက်တာအတွေ့အကြုံတွေပေါ်မှာအခြေခံပြီးတော့ရေးသားပေးလိုက်တယ်လို့ကျွန်တော်တဦးချင်းအနေနဲ့ခံယူမိပါတယ်ဖြောက်မှတ်ခြင်းတရားတော်ကိုသူဟာသေသေးချာသိပါရဲ့နဲ့နော်ကိုကြီးကတအကျိုးကလေးနဲ့ပတ်သက်လာတော့ခရစ်တော်ကိုသုံးကြိမ်တိုင်အောင်ညင်းခဲ့ဘူးသူဖြစ်တယ်။အဲ့ဒီစိတ်ထိကြိုက်ပွဲအမှားအယွင်းအပြစ်ကြီးကြောင့်လေခရစ်တော်ကနေပြီးတော့သေခြင်းကနေရှင်ပြန်ထမြောက်ပြီးတဲ့အချိန်ဂါလိလဲအိုင်ကန်နဘေးမှာမင်းငါကိုချစ်ရလားပေတရုဆိုပြီးတော့သုံးကမေးတဲ့အချိန်မှာအယံကြည်ကွဲဝင်နေကြရတယ်။ခရစ်တော်ကိုစိတ်နာတာမဟုတ်ဖက်နဲ့ကိုယ်ခံစားချက်နဲ့ကိုယ်အလွန်ရင်ထဲမှာတင်းကျပ်နာကျင်ခဲ့ရတယ်ဆိုတဲ့အချက်တွေကိုလေကျွန်တော်တို့လေ့လာခဲ့ကြပြီးပြီဖြစ်ပါတယ်ဟုတ်ပါတယ်မိတ်ဆွေလူသားဟာဖြောက်မှတ်ခြင်းတရားဖြစ်တဲ့သမာတရားလမ်းပေါ်ကိုရောက်ပြီးချိန်မှလေတည်ကြီးတည်ရင်ဖြစ်တဲ့အခါမှဖြစ်တတ်ပါသေးတယ်ဒီအကြောင်းကိုကျွန်တော်တို့ဘယ်လို့မှညင်းလို့မရနိုင်ပါဘူးအဲ့ဒီလိုတည်ကြီးတည်ရင်အဖြစ်မျိုးကိုကိုယ်တိုင်ကြုံတွေ့ခဲ့ဘူးလို့လေအခုအချိန်မှဆိုရင်ဖောက်ပြန်ခြင်းအရှင်မရှိနိုင်တဲ့ယုံကြည်ခြင်းရဲ့ရပ်ဖာကိုသူနားလေခံစားခဲ့ရပြီဖောက်ပြန်ပြောင်းလဲခြင်းအရှင်မရှိနိုင်အောင်လို့ကယ်တင်ရှင်သခင်ခရစ်တော်၌စွဲမြဲစွာသူတည်ရှိနေပြီဆရာကိုတမန်တော်ကြီးရှင်ပေတရုဟာမိမိရဲ့ကိုယ်ပိုင်ခံစားချက်တွေနဲ့ဆိုဖွဲ့ရေးသားဖော်ပြပေးလိုက်တယ်လို့ကျွန်တော်ခံယူပါတယ်အခုရှင်ပေတရုကအဲ့ဒီလိုအပြစ်ဒုစရိုက်ကြောင့်ရင်းရင်တွေ့ဝေခြင်းရှိမိခဲ့ပြီတိုင်အောင်အဖဖခင်ကိုယ်သာ အစဉ်ဥခိုက်လျက်ကူကွယ်ပါခရစ်တော်၌သာတည်မြဲစေပါဆရာကိုရှင်းလင်းပြသားစွာဆုံးမဩဝါဒပြုဖော်ပြပေးလိုက်ခြင်းပါဒါကိုဆက်ပြီးတော့တခါတည်းသဘောပေါက်အောင်ဖော်ပြပေးလိုက်တာကတော့ငါတို့လူသားတွေဟာဘလောက်ပဲအပြစ်တုစရိုက်မှမှားယွင်းတတ်သည်ဖြစ်ပါစေအာနေနေသည်ဖြစ်ပါစေခွေးလည်းမဟုတ်ဝက်လည်းမဟုတ်ဘူးအဲ့ဒီလိုခွေးလိုဝက်လိုပျက်စီးခြင်းမရှိကြပါနဲ့ဆိုတဲ့အချက်ပဲဖြစ်ပါလေမိတ်ဆွေအပေါင်းတို့ပျောက်သောသားရဲ့အကြောင်းကိုပြန်ပြီးတော့အလေးအနက်စဉ်းစားကြပါနော်ဘုရားသခင်ရဲ့သားတယောက်ဟာဝက်ဘဝနီနီအထိဘဝပြည့်သွားရတယ်ဆိုတာကိုမချင်းမချံဖော်ပြထားပါလေဟုတ်ပါတယ်ဘုရားသခင်ရဲ့သားတယောက်ဝက်ဘဝနီနီဘဝပြည့်သွားတာကိုသာဖော်ပြခြင်းဖြစ်ပြီးတော့ဝက်တကောင်ကနေပြီးတော့သားတယောက်ဖြစ်လာတာကိုဖော်ပြတဲ့ဇလံအရှင်းမဟုတ်ပါဘူးဒီဇလဟဝက်တမျှအစင့်နှိမ့်သွားရတဲ့အပြစ်သားဆိုတဲ့သားတယောက်အကြောင်းကိုအလေးနဲ့ပြုဖော်ပြထားပြီးတော့ကေတင်ယုံသားမကဘဲနဲ့ဒီသားကိုပြန်လဲပြီးတော့နောက်ဆုံးအိမ်တော်မှာလက်ခံတဲ့အထိချစ်ရမျက်နှွေးရပါသောဖခင်ကြီးရဲ့မေတ္တာတရားအကြောင်းကိုဖော်ပြထားတယ်။ဆိုတယ်အပြစ်မှပြောတယ်မွေးပြကြသွားတယ်။ဝက်ကြောင်းပြီးတော့ဝက်ရဲ့ပဲတောင်ကိုတောင်မှလူစားခြင်းတဲ့အထိဒုက္ခရောက်ရပုံအကြောင်းတွေကိုအစဉ်စဉ်ဖော်ပြလိုက်တယ်အဲ့ဒီဖော်ပြထားတဲ့အဆင့်တိုင်းမှာလေသူဟာပျောက်သောသားလို့ပဲခေါ်ခြင်းကိုခံရပါတယ်။သားဆိုတဲ့အဆင့်ကနေတစ်ချက်ကလေးမှနိုင်ပါသွားခြင်းမရှိခဲ့ပါ။ဒါကြောင့်အခုတမန်တော်ကြီးရှင်ပေတရုဖော်ပြတာဟာမိစ္ဆာလမ်းကြောင်းအတိုင်းလိုက်သွားလို့အဖဖျားသခင်ဆိုတာကိုစိုးစင်းမျှမမြင်တော့တဲ့အထိပျက်စီးဆုံးရှုံးသွားသူ။သားဘဝကနေနွားဘဝ၊ခွေးဘဝ၊ဝက်ဘဝ၊ကြက်ဘဝသို့တက်ဆင်းသွားရသောဘဝပြက်လူသားတို့ရဲ့သရုပ်များကိုသာဖော်ညွှန်းခြင်းဖြစ်ပါတယ်။ခရစ်တော်၏အသင်တော်ဘုရားသခင်၏အင်တော်သားအဆင့်ကနေအဲ့ဒီလိုအကျွင့်မဲ့ပျက်စီးခြင်းဆိုရဟာဖြစ်သင့်ပါသလားမိတ်ဆွေတို့စဉ်းစားကြပ
ါဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေထရုဩဝါဒစာဒုတိယဆောင်အခန်းကြီး3အခန်းငယ်1ကနေအခန်းငယ်4အထိကိုလေ့လာမှာဖြစ်တဲ့အတွက်ဆောင်မြော်နားဆင်နိုင်ပါရဲ့